Ukraine ဝေးထိန်ထုံးနဲ့တိုက်ခတ်တိုက်ခိုက်မှုကြောင့်တောက်ကြောင်နေမှာရုရှားရဲ့အနောက်ပိုင်း Brian State ကရေနံသူထောင်ခံကြီးနီးလောင်ကျန်ခဲ့ရပါတယ်။ဒါဟာရုရှားကျူးကျော်ဆက်စတင်တဲ့နှစ်နှစ်နီးပါးကာလအတွင်းရုရှားပိုင်နဲ့အတွင်းကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။ဂါလန်ပေါင်း 1.6 တန်းလောက်ဆန့်နဲ့ရေနံသူထောင်ခံကြီး၄ခုနီးလောင်ကျွမ်းရတာဖြစ်ပြီး Ukraine နယ်စပ်ကနေမိုင်40လောက်ကွာကလူရေ8000လောက်နေထိုင်တဲ့ကလန်စီမြို့မှာမိဂိုးလုံးတွေနဲ့ပြည်နေတယ်လို့ Brand State အုပ်ချုပ်ရေးမှူးပြောကြားချက်ကို Russia Tass သတင်းဌာနမှာဖော်ပြပါတယ်။ဒါဟာ Russia စစ်တပ်က Ukraine drone ကိုပစ်ချခဲ့တဲ့အတွက်အပိုင်းစာတွေလွတ်စင်ပြီးမီးလောင်တာဖြစ်ကြောင်းနဲ့ဒီတိုက်ခိုက်မှုကြောင့်တေဆုံးဒဏ်ရာရသူမရှိဘူးလို့ပြောပါတယ်။ Ukraine နယ်စပ်ဒီဒေသမှာပဲနောက်ထပ် Ukraine drone တစ်စင်းကိုလည်းပစ်ချနိုင်ခဲ့တယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။Ukraine ဟာသူ့နယ်စပ်ကနေမိုင်960လောက်အကွာမှာရှိတဲ့ Russia ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Saint Petersburg ကိုလည်း drone နဲ့ပစ်မှတ်ထားပြီးတိုက်ခိုက်ခဲ့တယ်လို့ Ukraine မဟာဗျူဟာဆက်မှုဝန်ကြီး Alexandra Kamoshen ကတောက်ကြံနဲ့ Switzerland မှာကျင်းပတဲ့ WEF ကမ္ဘာစီးပွားရေးဖိုရမ်မှာပြောကြားခဲ့တာဖြစ်ပါတယ်။ Ukraine နယ်စပ်သားက background မြို့မှာတော့ Ukraine က drone နဲ့တိုက်ခိုက်မှာကိုဆိုးတာကြောင့်ကျင်းပနေတဲ့နှစ်ကူးကာလဘာသာရေးပွဲတော်ကိုရုရှားအစိုးရကရုပ်သိမ်းလိုက်ပါတယ်။